မြန်မာစစ်ကောင်စီရဲ့စစ်တပ်ကိုစစ်လက်နက်တင်သွင်းတဲ့နေရာမှာစင်ကာပူခြေစိုက်ကုမ္ပဏီနောက်ထပ်90ခုပေါင်းပတ်သက်နေတယ်ဆိုပြီးတော့စင်ကာပူခြေစိုက်တဲ့ CNA သတင်းဌာနကနေဖော်ပြရေးသားပါတယ်။မြန်မာစစ်တပ်ကိုစစ်လက်နက်တင်သွင်းတဲ့နေရာမှာစင်ကာပူကုမ္ပဏီ48ခုပေါင်းပတ်သက်တယ်လို့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကူစလဲကဖော်ပြခဲ့တဲ့နောက်အခုနောက်ထပ်ကုမ္ပဏီ90ခုကိုထပ်မံဖော်ထုတ်တွေ့ရှိတာလို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့စင်ကာပူလွှတ်တော်အမတ်2ဦးကစင်ကာပူအစိုးရကိုမေးမြန်းရမှာတော့မြန်မာနဲ့ပတ်သက်လို့စင်ကာပူအစိုးရအနေနဲ့အထွေထွေကုံသွေးရေးတားမြစ်အရေးယူတာမျိုးလုပ်ဖို့မရှိဘူးလို့စင်ကာပူနိုင်ငံဝန်ကြီး Vivian Balakrishnan ကဖြေကြားတယ်လို့ CNN ကရေးပါတယ်။ခိုင်မာတဲ့အချက်လက်ပေါ်ထိထိရောက်နဲ့စုံစမ်းစောင့်ကြည့်နိုင်ဖို့ကတော့မြန်မာနိုင်ငံအတွင်းမှာဆစ်လက်နက်ထုတ်လုပ်မှုတွေမှာဂျာဂန်ဘလူးပတ်သက်နေလဲဆိုတာကိုသိနိုင်ဖို့အတွက်ပို့ကုန်ငွေပေးငွေချေအထောက်အထားလိုမျိုးအသေးစိတ်ကိုပို့သိနိုင်ဖို့ကြိုးစားနေတယ်လို့စင်ကာပူနိုင်ငံဝန်ကြီးကတုံ့ပြန်ထားပါတယ်။ဒါပေမဲ့မြန်မာကူတရားဝင်ကုံသွေးရေးပို့ဆုပ်မှုမျိုးဒီစင်ကာပူအစိုးရမူဝါဒမှာညီမှန်းထားတာမရှိဘူးလို့ရှင်းပါလေစင်ကာပူနဲ့မြန်မာကြားအပြန်အလှန်ကုန်သွယ်မှုဟာ2022ခုနှစ်အတွင်းမှာအမေရိကန်ဒေါ်လာ1.2ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်ကုန်သွယ်ပေးဆုံးမှုဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုကိုထိခိုက်စေပြီးတော့မြန်မာလူထုရဲ့အခက်အခဲတွေကိုပိုပြီးတော့ဆိုးဝါးစေမယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးကတုံ့ပြန်ထားပါတယ်ကုလသမဂ္ဂအထူးကူစလဲတอมအန်ဒရူးစ်ရဲ့အစီအစဉ်စာထဲမှာတော့အနာသိမြန်မာစစ်တပ်ဟာရုရှားကနေပြီးတော့ဒေါ်လာ406တန်းဘူးတရုတ်ကနေဒေါ်လာ268တန်းဘူးဝယ်ယူတင်သွင်းခဲ့တယ်လို့ပဲစင်ကာပူဟာအရေးပါတဲ့ဂျာကန်နေရာအဖြစ်နဲ့ဒါဇင်နဲ့ချီတဲ့လက်နက်ကုမ္ပဏီတွေထံကနေပြီးတော့ဒေါ်လာ254တန်းဘူးစင်ကာပူကတဆင့်မြန်မာစစ်တပ်ကိုပြည်ပတင်သွင်းခဲ့တယ်လို့ဖော်ပြထားပါတယ်လက်နက်ပွဲစားတွေမှာစင်ကာပူဘန်တွေကိုအသုံးပြုခဲ့တယ်လို့လည်းဆိုပါတယ်စင်ကာပူနိုင်ငံဝန်ကြီးဌာနကတော့မြန်မာကိုစစ်လက်နက်တင်ပို့မှုတွေဟန်တားဖို့လှုံ့ဆော်သွားမယ်လို့အဲ့ဒီတုန်းကတုံ့ပြန်ခဲ့ပါတယ်စင်ကာပူအစိုးရအနေနဲ့လက်နက်မဲ့မြန်မာပြည်သူတွေအပေါ်စစ်တပ်ကကြမ်းဖက်တဲ့နေရာမှာတုံးနိုင်တဲ့စစ်လက်နက်ပစ္စည်းတွေပေးပို့ဖို့ဘယ်တုန်းကမှခွင့်ပြုခဲ့တာမျိုးမရှိဘူးလို့တုံ့ပြန်ထားပါတယ်။စင်ကာပူအစိုးရရဲ့ကုလသမဂ္ဂသဘောတူညီချက်တိုင်းချထားတဲ့ဥပဒေကိုချိုးဖောက်သူလူပုဂ္ဂိုလ်ဖြစ်စေကုမ္ပဏီကိုဖြစ်စေချက်ချင်းအရေးယူမှာဖြစ်တယ်လို့ပဲဒီလိုချိုးဖောက်ပို့အတွက်ကြိုးစားသူတွေကိုစုံစမ်းဖော်ထုတ်တဲ့နေရာမှာကုလအထူးကိုယ်စားလှယ်ပေးပို့တဲ့သတင်းချက်လက်တွေအတွက်ကျေးဇူးတင်ကြောင်းလဲစင်ကာပူနိုင်ငံရဲ့ဌာနပြောခွင့်ရသူကအဲ့ဒီအချိန်ကပြောဆိုခဲ့ပူးပါတယ်ခင်ဗျာ။